ကချင်ပြည်နယ်ဖားကန့်မြို့နယ်စိတ်မှုကြီးရွာအုပ်စုဝေခါရွာကကြောက်စင်းလုတ်ကွက်ဟောင်းနေရာမှာမိုးများပြီးမြေပြိုရာကြောင့်ကြောက်စင်းတူးသူနဲ့ရင်ဆေးကြောက်ရှာသူတရာကျော်တဲ့မနဲ့တေဆုံးတဲ့သတင်းကိုတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ဖားကန့်မြို့နယ်ကကြောက်စင်းလုတ်ကွက်တွေမှာမြေပြိုရာကြောင့်မကြာခဏလူသေပျောက်ရှိခဲ့ရာကဒီတစ်ကြိမ်ဖြစ်ပွားတာကတော့တေဆုံးမှုအများဆုံးဖြစ်ပါတယ်။ရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကတော့ဒီနေ့မွန်လွဲပိုင်းအထိအလောင်း113လောင်းကိုရှာဖွေတွေ့ရှိထားကြောင်းသတင်းထုတ်ပြန်ထားပါတယ်။မြေပြိုမှုဖြစ်ပွားတဲ့ဖားကန့်မြို့နယ်စိတ်မှုကြေးရွာကဥနော်လုံကတော့တည်ဆုံးသူအရေးအတွက်ဟာဒီထက်ပိုများနိုင်တယ်လို့ခန့်မှန်းထားပါတယ်
။အေးဒီနေ့ဖြစ်တဲ့ခွဲမှာကျွန်တော်ဒီဟိုလူကူးကြောင်ဆိုတဲ့အဲ့ဒီရက်ဖက်ကကကပားပြိုကျလာတယ်အဲ့ပြိုကျလာတဲ့ခါကျတော့ဒီသူကရေကန်ရှိတဲ့အောက်မှာဆိုတော့အဲ့မြေစာတွေကရေကန်မှနေရယူလိုက်တဲ့ခါကျတော့ရေတွေကတစ်ခါလက်တက်နိုင်မှကဘာမှတူးနေတဲ့အရင်စင်းသားတွေတော့ရေပစ်ရှာတဲ့လူတွေအကုန်ဆွဲချသွားတော့ပေါ့ဆွဲချမှအဲ့ဒါမြုပ်မှအဲ့ဒါတေကုန်ကြတာအခုအချိန်ကြီးတော့အလောင်းရှိစစ်ကျော်တော့ထုတ်ထားပြီအဲသူတို့အဲ့ဒီကလူကြီးတွေခံမှန်းတာတော့150နဲ့200ကျားခံမှန်းထားပါတယ်
ပြိုကျသွားတဲ့ကဘာဟာအနည်းဆုံးပေ900လောက်ရှိကြောင်းနဲ့ကဘာပြိုကျတဲ့မြေစာတွေဟာအောက်ကရေကန်ထဲကျရောက်ခဲ့ပြီးရေကန်ထဲမှာပေ90ကျော်လှိုင်းလုံးကြီးဖြစ်ပေါ်ခဲ့တာကြောင့်ရေကန်ဘေးမှာအလုလုနေသူတွေကိုတိုက်စားသွားတာဖြစ်ကြောင်းပြောပါတယ်။မြေပြိုတဲ့နေရာမှာဒေသခံရွာသားတွေလူမှုအသင်းအဖွဲ့တွေအာဏာပိုင်တွေစစ်တပ်ရဲနဲ့မိသက်တပ်ဖွဲ့ဝင်တွေကရှာဖွေကယ်ဆယ်ရေးတွေဆောင်ရွက်နေပါတယ်။ပြီးခဲ့တဲ့ဇွန်လ23ရက်နေ့ကလည်းစိတ်မှုကြေးရွာအုပ်စုစပော့ရွာမှာအလားတူမြေပြိုကျပြီးရေကန်အတွင်းကျရောက်ခဲ့တာကြောင့်ရေလိုင်းရိုက်တဲ့အတွက်အနည်းဆုံးလူ2ယောက်သေဆုံးခဲ့တယ်လို့လူ6ယောက်လောက်ဒဏ်ရာရရှိခဲ့ပါတယ်။ဖားကန့်ကြောက်စင်းတွင်းဒေသမှာအခုလိုလူသေပျောက်တွေမကြာခဏဖြစ်ရတာဟာကြောက်စင်းကုမ္ပဏီတွေကစိတ်ရန်ရာကြီးတွေကိုအသုံးပြုပြီးအလွန်ကျွံတူးဖော်တာနဲ့မြေစာတွေကိုစနစ်တကျစွန့်ပစ်မှုမရှိတာကြောင့်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်ဖားကန့်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခမောင်မြင့်ကတော့လက်ရှိဖြစ်ပျက်နေတဲ့အခြေအနေကိုထိန်းသိမ်းဖို့ဆိုရင်တိကျတဲ့ဥပဒေပြဋ္ဌာန်းပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းဖို့လိုအပ်ကြောင်းပြောပါတယ်လောလောဆယ်မှာတော့ကြောင်းမြတ်တူဖို့ရေးဆိုင်ရာဥပဒေသစ်ကိုရေးဆွဲပြဋ္ဌာန်းထားပေမဲ့ဤဥပဒေအတိမပြုတ်နိုင်သေးတဲ့အတွက်တိတိကျကျကင်တွယ်ဖို့ခက်ခဲနေကြောင်းဆက်ပြောပါတဲ့
2019မှာကြောင်းမြတ်ဥပဒေသစ်ထွက်တယ်တမန်လက်မှတ်ထိုးပြီးမှဇန်နဝါရီလမှာအဲဒီကြောင်းမြတ်ဥပဒေကကျွန်တော်တို့ကဒီဥစ္စာရဲ့တဘောပတ်ဝန်းကျင်ပြည့်စုံတဲ့လူတွေတည်ရဆိုတော့ကျွန်တော်တို့ကဒီဥစ္စာအလွန်ကျွံတူဖို့ရတဲ့အတွက်ဒီလိုဖြစ်တဲ့အတွက်ကျွန်တော်5ဧက3နှစ်3ဧက1နှစ်တေဧက1နှစ်အဲ့လိုသတ်မှတ်ထားတယ်ဥပဒေကတော့2019 January လမှာထွက်ပြီးဒါပေမဲ့ဒီဥပဒေမထွက်သေးဘူးပြေမထွက်သေးတော့ဒီဥစ္စာဥပဒေအသက်မွေးမှုပြောတယ်သူကအဲ့တော့ဥစ္စာကိုကျွန်တော်ဆောင်ရင်းနဲ့တို့ဖြစ်နေတာအဓိကကတော့သူကတာလို့ကျွန်တော်တို့ကတို့ဖြစ်တာ
ညနေ3နာရီလောက်မှာတော့တည်ဆုံးသူရုပ်အလောင်း113လောင်းကျော်တွေ့ရှိထားကြောင်းနဲ့ထိခိုက်ဒဏ်ရာရသူ54ယောက်ရှိကြောင်းနဲ့မိုးသည်နေတာကြောင့်ရှာဖွေတာတွေကိုခိတ္တရက်ဆိုင်ထားကြောင်းဦးခမောင်မြင့်ကပြောပါတယ်ဖားကန့်ကြောက်စင်းဒေတာအပါဝင်ရတနာမြေတွင်မှမိုးတွင်းကာလတူဖို့ထုတ်လုံးမှုကိုဒီလတရနေ့ကနေစတင်ပြီးစတင်ပါလကုန်တိ3လရက်ဆိုင်ဖို့အတွက်အစိုးရကညွှန်ကြားထားချိန်မှာအခုလိုမြေပြိုမှုဖြစ်ခဲ့တာပါလွန်ခဲ့တဲ့2015ခုနှစ်နိုဝင်ဘာလ21ရက်နေ့ကဖြစ်ခဲ့တဲ့ဖားကန့်ဒေတာမြေပြိုမှုမှာတည်ဆုံးသူရုပ်အလောင်း114လောင်းတွေ့ရှိခဲ့ပြီးတည်ဆုံးမှုဖြစ်စဉ်မှာအများဆုံးဖြစ်ခဲ့ပါတယ်ဒေတာကန်တွေကတော့လေးရကြရှင်းလင်းရေးလုပ်ငန်းဆောင်ရွက်ပြီးချိန်မှာမြေပြိုမှုရဲ့တဝက်လောက်ကိုသာရှာဖွေနိုင်တာကြောင့်ဒီဖြစ်စဉ်မှာတည်ဆုံးသူ200လောက်ရှိမယ်လို့လည်းခန့်မှန်းခဲ့ကြပါတယ်။ကျွန်တော်မိုးစောရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။